လသမဂငင်းချမ်းရေးထင်းသိမှုအဖွဲ့ရဲ့အရဖက်နဲ့ရဲဝန်တန်းတွေအပေါ်ပြစ်မှုကင်းလွတ်ခွင့်ပေးထားတာကိုပြန်လည်ရုပ်သိမ်းပေးဖို့အတွက်လူခွင့်ရေးတက်ကြွလှုပ်ရှားတဲ့အဖွဲ့ကတောင်းဆိုလိုက်ပါတယ်။အဲ့ဒီဝန်တန်းတွေအပေါ်ပြစ်မှုကင်းလွတ်ခွင့်ပေးထားတာကနေရုပ်သိမ်းလိုက်ရင်သူတို့တာဝန်ယူရတဲ့လူတွေအပေါ်လိမ်ပိုင်းဆိုင်ရာမတော်မတရားပြုကျင့်တာနဲ့အနိုင်ကျင့်အမျှထုတ်တာတွေကိုဟန်တားနိုင်လိမ့်မယ်လို့ဆိုပါတယ်။ It Free War လို့ခေါ်တဲ့လူခွင့်ရေးလှုပ်ရှားတဲ့အဖွဲ့ကအဲ့ဒီတောင်းဆိုလှုပ်ရှားမှုကိုပထမနေ့ကအမေရိကန်နိုင်ငံနယူးယောက်မြို့မှာစတင်လိုက်တာဖြစ်ပါတယ်။အခုအချိန်ထိတော့ကုလသမဂ္ဂရဲ့ညီညာရေးထင်းသိမ်းမှုအဖွဲ့ကအရက်ဖက်နဲ့ရဲဝန်တန်းတွေဟာအတွင်းမှုချုပ်ကအဲ့ဒီပြစ်မှုကင်းလွတ်ခွင့်ကိုမရုပ်သိမ်းပေးမချင်းကင်းလွတ်ခွင့်ရနိုင်ကြရတာဖြစ်တယ်လို့အဲ့ဒီအဖွဲ့ကပြောပါတယ်။လိမ်မိုင်းဆိုင်ရာစော်ကားပြုမူတာတွေနဲ့အနိုင်ကျင့်မှုတွေအပေါ်လုံးဝသိခံမှာမဟုတ်ဘူးလို့အတွင်းမှုချုပ်ကပြောထားတာဟာသူ့အနေနဲ့နည်းနည်းပဲသိခံမယ်နည်းနည်းပို့ပြီးသိခံမယ်လို့ဆိုလိုတာမဟုတ်ကြောင်းအဲ့ဒီအဖွဲ့ကပြောပါတယ်။ဒီအဖွဲ့ထဲမှာတောင်အာဖရိကသမ္မတဂရောဟောင်းကရာရှာမာကဲလ်နဲ့1994ခုနှစ်တုန်းကရဝမ်ဒါနိုင်ငံမှာလူတွေအစုလိုက်အပြုံလဲတပ်ဖြတ်ခံရမှုကိုကမ္ဘာကတည်အောင်လှုပ်ဆောင်ပေးခဲ့တဲ့ကနေဒါနိုင်ငံကဒုတိယဗိုလ်ချုပ်ကြီးရိုမီယိုဒယ်လယာတို့လည်းပါဝင်ပါတယ်ဒုတိယဗိုလ်ချုပ်ကြီးဒယ်လယာဟာကလေးငယ်တွေလိမ်မိုင်းဆိုင်ရာမတရားပြုကျင့်ခံရမှုတွေထွက်ပေါ်နေတဲ့အတွက်ကုတ်ဘလူးလို့ခေါ်တဲ့ကမ်ပိန်းတစ်ခုကိုဦးဆောင်လုပ်ကိုင်နေသူဖြစ်ပါတယ်